ောရရှိမြခင်ဗျာအာနာလွဲပြောင်းပြီးချုံးမွေ့ဖို့အတွက်ဆိုရင်အနေရီကတင်သွင်းမဲ့ဒုသမ္မတလောင်းတွေဟာတမတော်ကလက်ခံနိုင်တဲ့လူပုဂ္ဂိုလ်တွေဖြစ်ဖို့လိုတယ်လို့နိုင်ငံရေးလေ့လာသူတွေကပြောကြပါတယ်အနိုင်ရ NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာဖွဲ့စည်းပုံအခြေခံဥပဒေပုံမှန်59စာလုံးကပိတ်ဆို့ထားတာကြောင့်လက်ရှိချိန်မှာတမရမဖြစ်နိုင်သေးပေမဲ့လွတ်တော်ထဲမှာကိုယ်စားလှယ်နေရအများဆုံးရထားတဲ့ NLD ပါတီကတင်သွင်းမဲ့ဒုသမ္မတနှစ်ဦးတည်းကတဦးဟာနိုင်ငံတော်တမရဖြစ်လာမှာတော့တည်ကြနေပါတယ်လက်ရှိချိန်ဒီ NLD ပါတီအနေနဲ့ဘယ်သူတွေကိုဒုသမ္မတအနေနဲ့တင်သွင်းမယ်ဆိုတာမျိုးထုတ်ဖော်ပြောကြတာမရှိသေးပါဘူးပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ရက်လုံးမှာ NLD ကအများစုအနိုင်ရထားတာဖြစ်တဲ့အတွက်အဲ့ဒီလွှတ်တော်နှစ်ရက်ကိုကိုးစားပြုတဲ့ဒုသမ္မတလောင်းနှစ်ဦးကိုအဆိုပြုခွင့်ရရှိမှာဖြစ်ပါတယ်အဲ့ဒီပုဂ္ဂိုလ်တွေဟာရွေးချယ်တင်မြှောက်ခြင်းမခံရသူတွေလည်းဖြစ်ခွင့်ရှိပါတယ် NLD ပါတီကတင်သွင်းမဲ့သမ္မတလောင်းတွေဟာရွေးကောက်ခံကိုယ်စားလှယ်တွေကဖြစ်တင်တယ်လို့စာရေးဆရာမမက်တီတာစမ်းကြောင်းကပြောပါတယ
်ကိုလာဟာလာတွေထွက်လာတဲ့အချိန်မှာနံမဲတွေကြားတဲ့အချိန်တွေမှာတော့တော်တော်များများရွေးကောက်ခံနေမဟုတ်ကြပဲနဲ့အပြင်လူတွေဖြစ်နေတယ်ပေါ့နော်နောင်လာနောက်သားတွေကိုပေးချင်တဲ့ message ကသမရကလည်းမိုးကြွှေကိုသမရဖြစ်ခွင့်ရှိနေတယ်ဆိုရင်ရွေးကောက်ခံကိုယ်စားလှယ်တယောက်ဖြစ်ဖို့လို့အားထုတ်စရာမလိုတော့ဘဲနဲ့ပါတီတစ်ခုရဲ့ဟလာဩဇာအာဏာအရှိဆုံးသူတယောက်ရဲ့ဆန္ဒနဲ့ကိုက်ညီတဲ့သူဖြစ်ယုံနဲ့ရတယ်ဘာမှပြည်သူလူထုစီကတိုက်ရိုက်မဲဟိုရစရာမလိုဘူးဆိုတဲ့ message မျိုးဖြစ်သွားမယ်ဆိုရင်တော့စိုးရိမ်မိတယ်အဲ့ဒါကိုတော့မဖြစ်စေချင်ဘူးပေါ့နော်ဘလို့ပဲဖြစ်ဖြစ်အယုတ်တယုတ်တော့ဖြစ်မှာမဟုတ်ဘူးသမရကလည်းလူသားတယောက်ပဲဖြစ်မှာဆိုတဲ့အတွက်ကြောင့်အယုတ်တယုတ်လို့တယုတ်ဆောင်နိုင်မဲ့သူကိုရွေးတယ်ဆိုသည့်တိုင်အောင်တောင်မှလူတို့ရဲ့ဆန္ဒမဲအရာရွေးကောက်ခံကိုယ်စားလှယ်လူတို့ရဲ့ mandate ရထားပြီးသားသူတွေကရွေးမယ်ဆိုရင်တော့ပို့ပြီးတော့လှပနိုင်တယ်ပို့ပြီးတော့ချောမွေနိုင်တယ်ပို့ပြီးအဆင်ပြေနိုင်တယ်လို့တော့ယူဆပ
ါလာမယ့်နှစ်ဆန်းပိုင်းမှာကျင်းပမယ်အနိုင်ရ NLD ကိုယ်စားလှယ်အများစုလွှမ်းမိုးထားတဲ့လွှတ်တော်မှာ NLD ဘက်ကတင်သွင်းမဲ့သမ္မတလောင်းနှစ်ဦးနဲ့တမတော်ကိုယ်စားလှယ်တွေကတင်သွင်းမဲ့သမ္မတလောင်းတဦးစုစုပေါင်း3ဦးတည်းကနေပြည်သူ့လွှတ်တော်ကျင်းပပြီးသမ္မတတဦးကိုမဲခွဲဆုံးဖြတ်ရွေးချယ်ရမှာဖြစ်ပြီးမဲနေတဲ့သူနှစ်ဦးကတော့ဒုသမ္မတတွေဖြစ်လာကြမှာပါ NLD ကတင်သွင်းမဲ့သမ္မတလောင်းနှစ်ဦးဟာတမတော်ကလက်ခံနိုင်တဲ့လူပုဂ္ဂိုလ်တွေဖြစ်ဖို့လိုအပ်တယ်လို့စာရေးဆရာဦးကျော်ဝင်းကသုံးသပ်ပါတယ
်နိုင်ငံရေးခေါင်းဆောင်အောက်မှာတခုစဉ်းစားကြရသမ္မတကိစ္စပါသမ္မတကသာတက်ကမကြိုက်တဲ့လူတယောက်ကိုဒေါအောင်ဆန်းစုကြည်ရွေးလိုက်ရင်တော့ပြဿနာရှိအောင်ရှိတဲ့တယ်ပဲပြောရသူများကိုတော့ writer မှာတရင်ပေါက်တာရှိသမ္မတဖြစ်ရင်သူတို့သမ္မတဖြစ်ရင်ဟိုဥရှင်မန်လည်းရွေးကောင်းရွေးမယ်ဆိုတဲ့ဟာမျိုးတကယ်များဥရှင်မန်ကိုရွေးလိုက်ရင်တော့ပြဿနာရှိတယ်နဲ့ထင်တယ်ဘာလို့လဲဆိုတော့ဗမာနိုင်ငံကြီးမှာ group psychology ဆိုတာရှိတယ်ဗျ group psychology မှာပေါ်ပြချက်တွေအများကြီးရှိတယ်အဲ့ထက်အရေးကြီးတဲ့တစ်ခုဟာကိုသစ္စာပေါက်လို့သတ်မှတ်တဲ့လူကိုရန်သူလို့သတ်မှတ်တဲ့သူနဲ့ပုံမုံတတ
်လက်ရှိချိန်မှာ NLD ဟာသမ္မတလောင်းနှစ်ဦးတင်သွင်းခွင့်ရထားသလိုတပါတီတဲကနေအစိုးရဖွဲ့ခွင့်ရရှိထားတာဖြစ်ပါတယ်တော်တော်လေတိုင်းသားပါတီတွေနဲ့ဆက်ဆံရေးပိုကောင်းမွန်အောင် NLD ပါတီကတင်သွင်းမဲ့သမ္မတလောင်းနှစ်ဦးတည်းကတဦးဟာတိုင်းသားပါတီတွေထဲကဖြစ်တင်နေဆိုတဲ့ယူဆချက်မျိုးတွေလည်းရှိနေပါတယ် NLD ပါတီဟာသမ္မတလောင်းတင်သွင်းတဲ့အခါမှာတိုင်းသားပါတီကြီးတဲ့ကတဦးကိုတင်သွင်းလိုက်ရင်ပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းတွေမှာအဆင်ပြေချုံးဝေနိုင်တယ်လို့နိုင်ငံရေးလေ့လာသူဒေါက်တာတောင်းထွန်းကထောက်ပြပါတယ်
မျိုးသားပြန်လည်တင့်မြတ်ရေးအရဒုသမရလောင်းတယောက်ဟာတိုင်းရင်းသားပါတီကြီးတစ်ခုကိုကိုစားပြုတဲ့တိုင်းရင်းသားခေါင်းဆောင်တယောက်ဖြစ်ရင်ပိုးပြီးတော့တင့်တော်လိမ့်မယ်လို့ကျွန်တော်တို့ထင်ပါတယ်။ဒါကျွန်တော်တို့ရှေ့ဆက်သွားမယ်ပြည်တွင်းငြိမ်းချမ်းရေးအမျိုးသားပြန်လည်တင့်မြတ်ရေးဆိုတဲ့ကိစ္စမှာ NLD ကသဘောထားကြီးစွာနဲ့မဟာမိတ်ဖွဲ့ဖို့မလိုပေမဲ့လို့တိုင်းရင်းသားပါတီကြီးကနေတိုင်းရင်းသားခေါင်းဆောင်တဦးကိုဒုသမရနေရာကိုတင်ပေးခြင်းအပြင်တိုင်းရင်းသားများရဲ့ယုံကြည်မှုကိုပုံမရရှိပြီးတော့ပြည်တွင်းငြိမ်းချမ်းရေးဆောင်ရွက်ကိစ္စတွေကိုဆောင်ရွက်တင်မှာပို့ပြီးတော့အဆင်ပြေချောမွေ့နိုင်မယ်လို့ကျွန်တော်တို့မြင်ပါတယ်
လက်ရှိချိန်မှာ NLD ကတင်သွင်းမဲ့သမ္မတလောင်းရဲ့အမည်နဲ့ပတ်သက်ပြီးမြန်မာနိုင်ငံရေးစောင့်ကြည့်လေ့လာသူတွေကြားမှာမှန်းဆသုံးသပ်ချက်တွေအမျိုးမျိုးထွက်ပေါ်နေသလိုယနေ့နိုင်ငံရေးအခြေအနေရဲ့လူစိတ်ဝင်စားဆုံးအကြောင်းအရာတစ်ခုလို့ပြောရမှာဖြစ်ပါတယ်။ဒါ့အပြင်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတဖြစ်ခွင့်မရှိသေးတဲ့ဒေါက်ဆန်းစုကြည်ဟာ NLD ပါတီကဦးဆောင်မဲ့ကာလအတွင်းသမ္မတဖြစ်လာနိုင်တယ်လို့သုံးသပ်ကြသူတွေလည်းရှိနေပါတယ်။အထူးလို့ဖြစ်ဖို့ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ပုံမှန်59စာလုံးကိုပြင်ဆင်နိုင်မှဖြစ်လာမှာပါ။ဒေါက်ဆန်းစုကြည်သမ္မတဖြစ်လာမှာပါလို့ NLD ပါတီနာယကသူရဦးတင်ဦးက နိုင်ငံခြားသတင်းမီဒီယာတစ်ခုကိုပြောခဲ့ဘူးတလို့ NLD ပါတီဟာဒေါ်ဆန်းစုကြည်သမရဖြစ်ခွင့်ရဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်အထီးလို့ပုံမှန်59ဆလုံးပါဝင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဆိုရင်တမတော်ရဲ့ထောက်ခံမှုရှိမှသာလက်တွေ့မှာပြင်ဆင်နိုင်မှာဖြစ်တယ်လို့တိုင်းပြည်ရဲ့ရှေ့ဆက်အပြောင်းလဲဟာလည်းချုံးမွေမှာဖြစ်တယ်လို့မြင်ကြပါတယ်ဖွဲ့စည်းပုံကိုပြင်ဆင်ဖို့အတွက်တမတော်ရဲ့ထောက်ခံမှုရတာနဲ့ဒေါ်ဆန်းစုကြည်ဟာတမရဖြစ်လာမှာဖြစ်တယ်လို့လူ့ဘောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ
်ဖွဲ့ဥချုပ်ပုံအခြေခံဥပဒေကိုကျွန်တော်ပြောင်းလဲဖို့ဆက်ထပ်ကြိုးစားရမှာဖြစ်တယ်ပြောင်းလဲဖို့ထပ်ကြိုးစားရတဲ့နေရာမှာလဲတမတော်ကထောက်ခံလာဘူးကျွန်တော်တိမ်သွင်းရမှာရှိရစီရင်ရမှာရှိရသူတို့နဲ့တေချာစကားပြောရမှာရှိတယ်နတို့နဲ့တေချာဆက်ဆံရေးတေချာတိဆောက်နိုင်တဲ့တေချာစီယုံသိမ့်သွင်းနိုင်တဲ့နားချနိုင်တဲ့လို့တော့ရှင်တော့ကျွန်ဖွေရုပ်ပုံအခြေခံဥပဒေပြောင်းလဲရချောချောမွေ့မွေ့ဖြစ်မယ်ဖွေရုပ်ပုံအခြေခံဥပဒေပြောင်းလဲချောချောမွေ့မွေ့ဖြစ်ရင်တော့ဒါတောင်ဆန်းစုကြည်သမရဖြစ်နိုင်ပါလေဖြစ်နိုင်တယ်မဟုတ်ဖြစ်ကိုဖြစ်မှာပဲဖြစ်တယ်လို့ကျွန်တော်ပြောချင်တယ
်ဒေါ်ဆန်းစုကြည်ဟာလာမဲ့ဒီဇင်ဘာလအတွင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံရမှာပုံမှန်59ဆလုံးအပါအဝင်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးဆွေးနွေးနိုင်တယ်လို့လည်းနိုင်ငံရေးလှစ်လာသူတွေကဆိုကြပါတယ်။ဒေါ်ဆန်းစုကြည်တမရဖြစ်ရေးနဲ့ပတ်သက်ပြီးနောက်ထပ်လမ်းကြောင်းတစ်ခုကိုထောက်ပြသူကစာရေးဆရာဦးကျော်ဝင်းဖြစ်ပါတယ်။ပြည်တွင်းစစ်ရဲစဲပြီးတိုင်းရင်းသားတွေနဲ့နိုင်ငံရေးဆွေးနွေးပွဲကနေထွက်ပေါ်လာမယ်။သဘောတူညီချက်တွေကိုအခြေခံတဲ့လမ်းကြောင်းကနေသွားရင်ဒေါ်ဆန်းစုကြည်တမရဖြစ်လာနိုင်တယ်လို့စာရေးဆရာဦးကျော်ဝင်းကပြောပါတယ်။
ပထမကျတော့လွတ်တော်အပိုင်းကိုပြောလွတ်တော်လို့ပြောလိုက်ချင်အပြင်အဲ့ဒီတုန်းကလွတ်တော်ကိုဥဆောင်နေတဲ့ဥရွှေမန်ဥဆောင်နေ USDP ဥရွှေမန်နဲ့အတော်နီးစပ်တဲ့ NLD လွတ်တော်လို့ပြောလိုက်တာကျွန်တော် USDP နဲ့ NLD ကိုပြောတာသူတို့သွားတဲ့လမ်းကြောင်းကလွတ်တော်ကနေတဆင့်အခြေခံဥပဒေပြင်ရေးမကဲနေစင်ကပြောစရာမရှိဘူးဒီတိုင်းပဲသွားမှာဒါပေမဲ့ကျွန်တော်လက်တွေ့မကြဘူးလို့ထင်တယ်ဘာလို့လဲလွတ်တော်ကပဲပြင်မယ်တစ်ဖက်ကပြည်ရွှေစစ်ကဒီတိုင်းပဲဆိုရင်ပြည်ရွှေစစ်တန်းလန်းကြမှာစစ်တပ်ကစုပ်ပွေးမှာမထင်ဘူးတဖက်ကစစ်တပ်နဲ့အစိုးရတပ်မတော်နဲ့အစိုးရရဲ့အမြန်အဲ့လိုမဟုတ်ဘူးလွတ်တော်လမ်းကြောင်းကတစင်ပြောင်းရင်မဟုတ်သေးဘူးသူကစဆိုင်ပါလေငင်းငင်းဆွေးနွေးပွဲလုပ်မယ်တပြည်လုံးအပြစ်ကရစေးလက်မှတ်ထိုးပြီးထွက်လာတဲ့ political dialogue မှာမှညှိမယ်ညှိရင်လည်းတဖက်ကလူမျိုးစုပြဿနာအခြေအနေကောင်းလာတဲ့လိမြက်သူကတတ်ဖို့တဖြည်းဖြည်းစုံအဲ့ဒီလိုစဉ်းစားတာတူတယ်ကျွန်တော်အလင်းဟာပြောရင်ပပကြီးစစ်အာဏာရှင်စနစ်ဟာသူများနဲ့မတူပြည်ရွှေစစ်အခြေခံဘောပေါ်လာအဲ့တော့ဒါကိုရှင်းဖို့ဆိုလို့ရှိရင်ပြည်ရစ်စစ်အရင်ရှင်းပြီးမှအဖြေရပေါ့ဒါကြောင့်မို့အဲ့လိုနှစ်ခုကွဲတဲ့မှာကျွန်တော်ကတော့ထင်တယ်စစ်တပ်နဲ့အစိုးရစဉ်းစားတာပိုပြီးနီးလန်းကြတယ်လက်တွေနဲ့ကြိုက်တယ်အဖြေရနိုင်ချေပိုများတယ်လို့ထင်တယ်အခုလဲတောင်ဆန်းပြည်နေတယ်အဲ့ဒါကိုစဉ်းစားပြီးတော့ political dialogue ကတစ်ဆင့်လူမျိုးစုတွေနဲ့ညှိနှိုင်းပြီးတော့မှသွားတာကပိုပြီးတော့လက်တွေကြမယ်ထင်တယ်အဲ့ဒီလမ်းကြောင်းကိုပြောင်းနိုင်ရတော့ပိုကောင်းတယ
်လက်ရှိချိန်မှာအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုထားပြီးကြံရှိနေတဲ့အဖွဲ့တွေဟာ NLD အစိုးရဖြစ်လာရင်လက်မှတ်ရေးထိုးလာနိုင်မဲ့အခြေအနေရှိတယ်လို့လည်းသုံးသပ်နေကြသူတွေရှိပါတယ်။နောက်လာမဲ့အပိုင်းမှာတော့အနာရ NLD ပါတီကဦးဆောင်ဖွဲ့စည်းမဲ့အစိုးရတက်နဲ့ NLD ပါတီလွှတ်တော်ကိုယ်စားလှယ်တွေအများစုရှိနေမဲ့လွှတ်တော်အကြားအပြန်အလှန်ထိန်းကျောင်းတဲ့ပုံစံတွေဘလို့ဖြစ်လာနိုင်တယ်လဲဆိုတဲ့သုံးသပ်ချက်ကိုတင်ပြသွားမှာဖြစ်ပါတယ်ခင်ဗျာ။